အချက်မပတ်ဆက်အာဏာရှင်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာဆရာဆရာမအများပြားပါဝင်ရပြီးတဲ့နောက်တက္ကသိုလ်ဆရာဆရာမတွေကိုနေအပြောင်းရွှေ့နဲ့တာဝန်ကရက်ဆိုင်တာတွေကိုအာဏာသိမ်းနာဆကစစ်ကောင်စီကဇက်တိုက်လှုပ်ဆောင်နေပါတယ်။တချို့ကအမိမဲစင်း blacklist တွေပါတင်သွင်းဖို့အထိလှုပ်လာတဲ့အပေါ်ပညာရေးဝန်ထမ်းအတိုင်းဝန်ကရှုတ်ချလိုက်ပါတယ်။အပြည့်စုံကတော့ VOA သတင်းတောက်မတ်စုမျက်မှောင်ကပြောပြပေးမှာပါ။
အစိမ့်မြင့်ပညာဦးစီးဌာနလက်အောက်ကခွင့်မဲ့ပြက်ကွက်နေတဲ့တက္ကသိုလ်ဆရာဆရာမတွေရဲ့နံပါတ်စာရင်းကိုဧပြီလ9ရက်နေ့မှာနောက်ဆုံးထားပေးပို့ဖို့နာဆာကစစ်ကောင်စီရဲ့အလုံသမားဝင်ကြီးဌာနကပညာရေးဝင်ကြီးဌာနကိုတောင်းဆိုထားပါတယ်။ဒီတောင်းခံစာမှာတော့အကြောင်းမဲ့ပြက်ကွက်နေတဲ့ပညာရေးဝန်ထမ်းတွေကိုအမိမဲ့စာရင်းတင်သွင်းဖို့ဖြစ်ကြောင်းရေးသားထားပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ CDM နှုတ်ရှားမှုမှာပါဝင်ဆန္ဒပြတဲ့တက္ကသိုလ်ဆရာဆရာမတွေကိုအလုတ်ကယာယီရဆဲတာအစိုးရအင်အားတွေကနေဖယ်ခိုင်းတာအလုတ်အပီးထုတ်တာတမရပြောခွဲအောင်လှုံ့ဆော်မှုလှုံ့ဆောင်မှုရာဇသက်ကြီးပုံမှန်ဥပဒေ905ကကြီးနဲ့တရားစွဲတာအပြင်အခုနောက်ဆုံးအမိမဲစင်းထဲမှာထည့်သွင်းဖို့အထီးလှုံ့ဆောင်လာတာဖြစ်ပါတယ်တက္ကသိုလ်ဆရာတွေအလုတ်မစင်းဘူးဆိုရင်နိုင်ငံဝန်ထမ်းဥပဒေအတိုင်းခွင့်မဲ့အဖြစ်သတ်မှတ်ပြီးတော့လစာနဲ့လှုပ်သက်လျှော့တာပြီးတော့ဌာနရင်းစုံစမ်းမေးမြန်းတာတွေအစင်းစင်းလုပ်ပြီးတော့မှအလုတ်ကထောက်ခွင့်ရှိတာပါအခုလိုမျိုးနိုင်ငံရေးပုံမှန်တွေတက်ပြီးတော့ဓာတ်ရိုက်အရေးယူနေတာကနိုင်ငံဝန်ထမ်းတွေကိုချိန်ချောက်လိုက်တာဖြစ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာတက္ကသိုလ်ဆရာဆရာမများတမကကကတိကဒေါက်တာမြသစင်ကပြောပါတယ်
။ဟိုယာယီရခိုင်နေကြလားဒီဝန်ထမ်းဘဝကထုတ်ပြန်တာမဟုတ်ဘူးတဲ့နေနေကနေပြေခွင့်မရှိဘူးလို့လားလေ။ဒါပေမဲ့ဟိုကလေးတွေလိုဖြစ်နေတာလည်းမကောငါဥပ္ပိုလ်ပြန်ပြီးပဲနေချက်ချင်းစဉ်းစားွာဆိုပြီးဒါတက်ကိုဟိုအဲ့ဒီပုံမှာတာဝန်ထမ်းရောက်ရတဲ့နိုင်ငံဝန်ထမ်းတွေပေါ်မှာစာနာထားမှုနဲ့ဆိုဆောင်ရတာလည်းပြောလို့ရ
ပါမောက်ခတွဲဘဲပါမောက်ခနဲ့ကတိက14ယောက်ကိုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့ CADM နှုတ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးတော့တာဝန်ကနေယာယီရက်ဆဲကြောင်းအစိမ့်ပညာဦးစီးဌာနညွန်ချုပ်ကမတ်လ19ရက်နေ့မှာကြေညာပါတယ်။ဒီ14ယောက်ဟာလက်ရှိမှာဖာဝရန်ထုတ်ခံထားရသူတွေလည်းဖြစ်ပါတယ်။ဒါရမကဒီအစိမ့်ပညာဦးစီးဌာနညွန်ချုပ်ကဝန်ထမ်းအယောက်80ကိုလည်းတာဝန်ကနေယာယီရက်ဆိုင်လိုက်ကြောင်းအာဏာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။ရန်ကုန်အဝေးတင်တက္ကသိုလ်ပါမောက်ခချုပ်ဒေါက်တာအုံမာကျော်ကိုလည်းစန္ဒအလျောက်ဥပဒေနဲ့အညီနှစ်ပြည့်ပင်စင်ခန်းစားခွင့်ပေးလိုက်တယ်လို့ပညာရေးဝန်ကြီးဒေါက်တာညွန့်ဖေကမတ်လ22ရက်နေ့မှာစာထုတ်ပြန်ပါတယ်။ရန်ကုန်တက္ကသိုလ်ကဌာနမှုအဆင့်ပါမောက်ခအပါအဝင်ကတိကရာထူးအထိစုစုပေါင်းအယောက်100ကျော်ကိုလည်းအလုံးမစင်းတဲ့ရက်တွေကိုလစာမဲ့ခွင့်အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အလားတူအခြေခံပညာဦးစီးဌာနရုံးချုပ်ကစီမံဝန်ထမ်း40ကျော်ကိုလည်းတာဝန်ကနေပြီးတော့ယာယီရဆိုင်ခဲ့ပါတယ်။ခွင့်စည်းကမ်းကိုဖောက်ဖျက်ပြီးတော့အလုံးမဝင်သေးတဲ့ပညာရေးဝန်ထမ်းတွေမတ်လ22ရက်နေ့ကစပြီးတော့တာဝန်ပြန်ထမ်းဆောင်ဖို့ပြက်ကွက်ရင်းတာဝန်ကနေယာယီရနာဖို့အတွက်နာဆာကပညာရေးဝန်ကြီးဌာနကမတ်လ23ရက်နေ့ကစတင်ဆောင်ရွက်နေပါတယ်။တက္ကသိုလ်ဆရာဆရာမတွေကိုကျောင်းပြောင်းရွှေ့တာဝန်ပေးဖို့တွေကိုလည်းမတ်လအစောပိုင်းတည်းကစက်တိုက်ဆောက်လုပ်နေပါတယ်။ရန်ကုန်တက္ကသိုလ်အရှိတိုင်းပညာဌာနပါမောက်ခဒေါက်တာအာကာမိုးသူကိုတော့ CDM နှုတ်ရှားမှုကိုဦးဆောင်တယ်လို့နာဆာကစစ်ကောင်စီကဆက်ဆွဲပြီးတော့မတ်လအစောပိုင်းကလေးကဖမ်းဆီးထားတာပါရန်ပုံငွေရှာရေးတည်ယူထောက်ပံ့ရေးသတင်းပြန်ကြားရေးဤပညာနဲ့ဥပဒေအကြံပေးဒါတွေကိုဒေါက်တာအာကာမိုးသူဦးဆောင်တဲ့ CDM ထောက်ပံ့ရေးကော်မတီကရန်ကုန်တက္ကသိုလ်၅ခုကပါမောက်ခကတိက15ရောက်တို့နဲ့ချိတ်ဆက်လှုပ်ရှားခဲ့တယ်လို့စစ်ကောင်စီရဲ့မြဝတီသတင်းဌာနကမတ်လ၈ရက်နေ့မှာထုတ်ထွင်းခဲ့ပါတယ်CDM ကိုထောက်ပံ့နေသူတွေကိုအခုလိုမျိုးဖမ်းဆီးတရားစွဲနေတာတွေဟာမလုပ်သင့်ဘူးလို့ကတိကဒေါက်တာမြသစင်ကပြောပါတယ်။ဆရာဆရာမတော်တော်များများ CDM နှုတ်ရှားမှုလုပ်နေကြပေမဲ့တချို့တက္ကသိုလ်ဆရာဆရာမတွေကတော့အပြီးမတတ်သေးတဲ့ပညာရေးဆိုင်ရာအလုပ်တွေကြောင့် CDM လုပ်ဖို့ခက်ခဲတယ်လို့နိုင်ငံရေးသိပ္ပံဌာနပါမောက်ခဒေါက်တာကြည်နိုင်ကပြောပါတယ
်။ CDM သမားတွေအနေနဲ့ဆိုလို့ရှိရင်တော့ဒါဟိုအနစ်နာခံပြီးတော့ပေါ့နော်ဒီလုံးပြုံမယ်ဆိုတာလည်းတိတိကြီးနဲ့ကိုသူတို့တွေလုပ်ကြတာပေါ့နော်။နောက် CDM သမားတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ကြလေသူတို့ကကျွန်တော်တို့သိရတဲ့လောက်ကတော့များစွာကြတော့လေဒီလောလောဆယ် international project တွေလုပ်နေတဲ့သူတွေလည်းရှိတယ်လေအဲ့လိုရန်နရားကြီးကဆက်ရှိနေသူတွေတော့ကြောင့်မလို့ပေါ့နော်တော့ CDM ကအရင်ကြီး effective မဖြစ်ဘူးဆိုလို့ရှိရင်နန် CDM သမားတွေကကျွန်တော်တို့စကားနဲ့ပြောရင်အတွင်းဝင်ကစားကြမှာပေါ့ဗျာအဲ့လိုမျိုးပုံစံမျိုးပေါ့
နာဆာကပညာရေးဝန်ကြီးဌာနရဲ့ပါရဂူဘွဲ့ကျမ်းပြုပထမနှစ်ကနေစတုတ္တနှစ်အထိသင်တန်းတွေကိုဧပြီလ၁ရက်နေ့မှာစဖွင့်သွားမယ်လို့ကြေညာထားပါတယ်။တစ်ချိန်တည်းမှာပဲဗဟိုချုပ်ကင်မှုမရှိတဲ့ပညာရေးစနစ်အတွက်အချက်60ချက်ပါတဲ့အနာဂတ်ပညာရေးကတိပြုလွှာကိုတက္ကသိုလ်ပေါင်း120ကျော်ကကျောင်းသားတမကတွေကဖြီတောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဧပြီလ၄ရက်နေ့ကပေးပို့ခဲ့ကြပါတယ်။ဒါကိုကြိုးစိုးထောက်ခံကြောင်းCRPH ရဲ့ခိတ္တပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကမတ်လ9ရက်နေ့မှာလူမှုကွန်ရက်ပေါ်မှာရေးသားတုံ့ပြန်ခဲ့ပါတယ်ရှင်။